ဒီကျိုးဆိုတဲ့ဇလန်းတူရိုက်ဖြစ်ရတဲ့အကြောင်းရင်းပေါ့နော်အဲ့ဒါလေးပြောပြပါလားရှင
်အဲဒီဇလန်းတူလေးကကျွန်တော်လွန်ခဲ့တဲ့12နှစ်လောက်ကလေးကကျွန်တော်ကိုကိုပိုင်းအပြီးတွေးပြီးတော့ကျွန်တော်တစ်ချိန်မှာပေါ့ဒါကို short film ပြင်မယ်ဆိုပြီးကျွန်တော်ဟိုတင်ထားတဲ့ဇလန်းလေးပေါ့လေဒီ freedom ပွဲမှာကျွန်တော်ပြင်ဖို့တော့အစီအစဉ်မရှိဘူးပေါ့အဲအဲ့ဒါလေးကကျွန်တော်ကိုတွေးဖြစ်တယ်လေးလည်းဖြစ်တာပေါ့အဲ့တော့ကျွန်တော်ရန်ကုန်ကိုခဏပြန်သွားတော့ငွေချင်းတောက်ကကျွန်တော်တိုက်တွန်းနေဝင်ရှင်ပြုဆင်နွှဲပေါ့နော်ဆိုတော့ကျွန်တော်တို့ဒီဇလန်းလေးအပြင်ပါဇက်နဲ့ပြောပြတော့တို့လည်းသဘောကျတယ်။အဲကျတော့ကျွန်တော်ဘင်ကောက်တစ်ခေါက်ပြန်လာပြီးကျွန်တော်ကင်မရာလေး editing ပစ္စည်းတွေယူပြီးအထက်မှာရိုက်ဖြစ်သွားတာပေါ့ဗျာ
။အဲ့တော့ကျိုးဇက်ကားထဲမှာကျမတို့ဒီလွတ်လပ်တဲ့အာရှတန်ကပထမဆုံးဒီအစီအစဉ်အစာပိုင်းရဲ့အတန်ကိုထည့်ထားရတဲ့ဟိုအကြောင်းရင်းအတိတ်ပဲလေးပြောပြပါလားရှင်။
အဲဒီကတော့ဟိုကျွန်တော်ကအဓိကဒီ freedom ဆိုတဲ့ခေါင်းစဉ်တော့ခေါင်းကျွန်တော်ရဲ့ဇလန်းလေးအဲ freedom ကိုတော့ UTV ရိုက်တာတော့မဟုတ်ဘူးပေါ့နော်။ဒါပေမဲ့ဒီ freedom ဆိုတဲ့စကားလုံးကိုဟိုပါစီခြင်းနဲ့သဘောရှိတယ်။နောက်ပြီးတော့ဒီ Rio Free Asia ကလည်းလွတ်လပ်တဲ့အာရှအတန်ပေါ့ဆိုတော့အဲ့စကားလုံးလေးကိုလည်းခြိုက်တယ်ပေါ့။ဟိုတခြားဟိုပြည်ပတန်လဲဌာနတွေအမျိုးမျိုးရှိပေမဲ့လည်းအဲ့ဒီကြတော့အဖရီဒမ်ဆိုတဲ့ဟာလေးပါလို့ရေပေါ့နော်နောက်တစ်ခုကြတော့ကျွန်တော်ကဟိုတင်းနာနေဆိုတဲ့ message ကိုပေးချင်တာပေါ့ဒါမှလည်းဒီပြုတ်ဆောင်ဥွေပေါ့နော်ကျွန်တော်ပြုတ်ဆောင်ဥွေရဲ့အိအောက်ထက်ကအခန်းနေပိတ်တာတို့အလုပ်သွားတဲ့လူရှိတာတို့ဆိုတဲ့ဟာမျိုးဖြစ်စေချင်တာကြောင့်လည်းပေါ့နော်ဟိုကျွန်တော်သုံးပြသွားတာပါခင်ဗျာ
ဒီကားရိုက်ကူးတဲ့အခါမှာကွန်မင်းဆိုင်ကိုယ်တိုင်ရောဘယ်လိုအခက်အခဲတွေပြင်ဆိုင်ခဲ့ရလဲရှင်
အဲတော်တော်ခက်ခဲပါတယ်ဘာလို့ခက်ခဲလဲဆိုတော့ဒီတရုတ်ဆောင်ပါတဲ့သူကလည်းတစ်ခါမှကင်မရာရှေ့မရက်လည်းမရက်ဘူးနောက်ပြီးတော့ကျွန်တော်ရဲ့မှာလုံးဝ crew မပါပါဘူးကျွန်တော်ရဲ့မိတ်ဆွေအကိုတို့ကြီးရဲ့အကိုတယောက်ကူညီပေးတယ်နောက်ပြီးတော့ကျွန်တော်တူလေးတယောက်ကူညီပေးတယ်ဒီနှစ်ယောက်ပဲပါပါတယ်သူကလည်းဒီရုပ်ရှင်ဗီဒီယိုကိုတော်တော်ကြီးကိုဝေးတဲ့လူတွေပေါ့နော်အဲနောက်ပြီးတော့ကျွန်တော် location လိုက်ကြည့်တဲ့အချိန်ကျတော့ကျွန်တော် location နဲ့နေရာ3နေရာလောက်ရွေးပြီးတော့ပြည့်ဖြစ်သွားတဲ့ location ကအဲကျွန်တော်တကယ်ချင်းတယောက်ခဲ့နဲ့ရင်းနှီးတဲ့တိုက်ပေါ့ဗျာအဲဒါနဲ့ကျွန်တော်တကယ်ချင်းကလည်းဒီနေရာမှာဗီဒီယိုလေးအဲနိုင်ဝက်တနိုင်လောက်ဗရန်ဒါလေးမှာရိုက်ပြစေဆိုပြီးအခန်းရှင်တွေကိုဟို request လုပ်ထားတာပဲရှိပါတယ်။အဲတကယ်တမ်းကျွန်တော်ရိုက်ခွင့်ကိုသွားတဲ့အချိန်ကျတော့ရိုက်တဲ့နေ့ကျတော့မနေ့ပေါ့နော်ခွန်နိုင်လောက်ကျွန်တော်ရိုက်ချင်တဲ့အဲ့ဒီနေ့လင်းအောင်လဲဆိုတော့အဲတချို့အခန်းတွေကမေးတယ်ပေါ့ဘာအတွက်ရိုက်မှာလဲဆိုတော့အဲအန်ဒီစုကြီးချက်ပြီးဟိုလုပ်တဲ့ဒီ freedom ရုပ်ရှင်ပွဲတော့လွတ်လပ်ခြင်းအမှုပညာပွဲတော့အတွက်ကျွန်တော်ရိုက်မှာပါ။ဘာညာဆိုတော့တချို့တွေကလည်းကိုအကြောက်တရားမလွတ်သေးဘူးတော့နော်နိုင်ငံရေးနဲ့တိတ်မပတ်တဲ့ခြင်းဘူးပါညာဆိုပြီးတော့ဆိုတော့ကျွန်တော်နားလည်အောင်ရှင်းပြရတာရှိတယ်အဲ့တော့အဲ့ဒီအခန်းတွေမှာတချို့ဆိုရင်ဟိုဘလို့မှကျွန်တော်ပြန်ရိုက်လို့လည်းမရတော့ထပ်ရိုက်လို့လည်းမရတော့ねနောက်တနေ့အလားတူ location တွေမှာပြန်ပြီးရိုက်ရတာမျိုးတွေရှိတယ
်ဟုတ်ကဲ့အဲ့တော့ကိုမင်းတိုင်ကိုတိုင်ကရောဒီရုပ်ရှင်ဗီဒီယိုနဲ့ပတ်သက်ပြီးတော့ဟိုဒါရိုက်တာဖြစ်ပေါ့လေအရင်တော့ကအတွေ့အကြုံကြီးဘယ်လောက်ထိရှိထားဘူးလဲရှင
်အဲကျွန်တော်ကဒါရိုက်တာတော့မဟုတ်ပါဘူးကျွန်တော်ကဟိုစစ်စစ်နဲ့ဟိုပေါဝင်ညပေါ့နောက်89 90အဲ့ပေါဝင်ညမှာကျွန်တော်ကဟိုစက်မှုပိုင်းဆိုင်ရာနေစာအန်ဒိုမီရိုဘဝနဲ့ကျွန်တော်ဒီလောကကြီးကိုဆောက်ရောက်တာပါအဲ12ချက်ခွဲပေါ့ daily ပေါ့အဲ့ဒီမှာလည်းကျွန်တော်ကမန်ဒိုမီရိုဘဝနေပြီးတော့ဒီကင်မရာဆရာကြီးတွေနောက်သူကိုယ့်ရဲ့ကျွမ်းကျင်တဲ့အလင်းပြည့်တဲ့လူတွေဆီကနေပြီးတော့ကျွန်တော်ဒီရုပ်စာကိုဒီဗီဒီယိုနဲ့ရုပ်ရှင်ကောင်းတွေကိုကျွန်တော်ကြည့်လာရတာပေါ့အဲ့နောက်ပိုင်းတော့ကျွန်တော်နည်းနည်းလေးအတွေ့အကြုံတွေများလာတဲ့အချိန်ကျတော့ဟိုစိတ်တန်သွားတာဗီဒီယိုတိပြမှုကိုတန်တယ်ဆိုတော့အဲ့ဒီကတော့ analog ပေါ့ဗျာဟိုတက်ကလေးနှလုံးနဲ့ကျွန်တော်အဲ့ဒီလိုရတဲ့ပြစ်ကနေပြီးတော့ကျွန်တော်တဖြည်းဖြည်းဒီလောကတွေကိုရောက်လာတာပေါ့